What happened to Sulai Timahu must not be allowed to happen to anybody else in Burma or elsewhere.
ကျောင်းသားကောင်းဆောင်စလိုက်တင်မအောင်လို့ဖြစ်ပြမျိုးမြမပြည်မာသာမကတခြားတခြားသောနိုင်ငံတွေမှာလည်းမရှိသင့်ပါဘူးစလိုက်တင်မအောင်တိတ်ဆုံးရတာဟာသူ့ရဲ့ယုံကြည်ချက်တစ်ခုလဲကြောင့်တာမကမြမပြည်သူတွေကောင်းစားရေးကိုမျှော်မှန်းတဲ့လူပုဂ္ဂိုလ်အားလုံးရဲ့ယုံကြည်ချက်တွေအတွက်အသက်ပေးဆက်သွားရတာဖြစ်ပါတယ်လို့ဒေါင်ဆန်းစုကြည်ကပြောသွားပါတယ်1986ခုနှစ်မှိုင်းရပြည့်ရေတော်ဘုံမှာဖမ်းခံခဲ့ရဘူးတဲ့စလိုက်တင်မအောင်ရဲ့မြမမိုင်းပေါ်ပေါ်တင်ခေါ်မလမြိုင်ကအကိုဖြစ်သူနဲ့ပတ်သက်ပြီးသူ့ရဲ့ခံစားချက်ကိုအခုလိုပြောပြပါရစေ
။ကျောင်းသားရေးခင်းနေပေါ့နော်လူလူတည်သူလူလူကြီးတရက်လုံးလွတ်မြောက်ဖို့အတွက်သူကစ조사ခဲ့တယ်။အတူပြောရလို့ရှင်သူ့ကိုတည်တံပေးတည်ခဲ့တယ်။မိုင်းရပြည့်အရေးခင်းမဖြစ်ခင်1986ခုဇွန်လ26ရက်နေ့မှာအချိန်တူအတွင်းမှာပဲသူ့ကိုတည်တံချခဲ့တယ်။တရားမျှတမှုနဲ့လွတ်လပ်မှုလူအခွင့်အရေးလို့လုံးဝမရှိတဲ့စစ်ခုံရုံးကနေတည်တံပေးပြီးတော့သူ့ကိုသုံးလတင်မှာတည်တံချခဲ့ပါလေ။ဒါပေမဲ့သူ့ကိုတည်တံပေးလိုက်ပြီးမဲ့ကျောင်းသားလူကြီးရဲ့စူးစမ်းမှုလှုပ်ရှားမှုတွေကရက်တံမသွားပါဘူး
။အခမ်းအနားမှာစလိုက်တင်မောင်ဦးနဲ့အတူ1984-85ကျောင်းသားရေးတော်ပုံတွေမှာပါဝင်လှုပ်ရှားခဲ့ကြသူတွေကသူတို့ရဲ့လှုပ်ရှားဆောင်ရွက်မှုတွေကိုပြန်ပြောင်းပြောဆိုရင်းစလိုက်တင်မောင်ဦးကိုဂုဏ်ပြုခဲ့ကြပါတယ်။မြန်မာကျောင်းသားတက်မတော် ABSTF ဥက္ကဋ္ဌဟောင်းဦးထောင်ကျော်ကစလိုက်တင်မောင်ဦးကြိုးပေးကွက်မျက်မခံရခင်အချိန်ကလေးကတွေ့ကြုံကိုပြန်ပြောပြခဲ့ပါတယ်။
ကျွန်တော်ဟာအင်းစင်ထောင်ထဲမှာအဆောင်သုံးအပေါင်းနှစ်မှာကျွန်တော်ရှိပါတယ်ကျွန်တော်တို့အဆောင်ပိတ်တဲ့အချိန်မှာဝါဒါတွေအားလုံးဟာအဆောင်အပြင်ဘက်မှာတန်းစီနေကြပါတယ်ဘာကြောင့်မှလဲကျွန်တော်တို့မသိပါဘူးည9နာရီရောက်တဲ့အချိန်မှာအားလုံးအိမ်မောကြနေတဲ့အချိန်ဝါဒါတွေတန်းစီပြီးဝင်လာပါတယ်ထားကြဟိထားကြထားကြထားကြဆိုပြီးတော့ကျွန်တော်တို့အားလုံးကိုတန်းစီပြီးနှိုးလိုက်ပါကျွန်တော်တို့အားလုံးကဘူးမသိဘာမသိတန်းစီပြီးတော့ဒီရက်တန်းစီပြီးတော့ထိုင်နေကြတဲ့အချိန်မှာကျွန်တော်တို့ရည်သွားကြပါတယ်တယောက်ကျွန်တော်အတန်းလိုက်အတန်းလိုက်တခန်းလိုက်တခန်းလိုက်ဘလူးတွေဘလောက်ရှိရဲဆိုရည်သွားပြီးတော့အကျဉ်းသားနဲ့အောင်ပြောင်းနေတယ်စစ်ဆင်းနေတယ်လို့ပြောသွားပါတယ်ပြီးတော့အားလုံးပြန်ထွက်ပြီးတော့တကားတွေပိတ်ပြီးတော့ကျွန်တော်တို့ပြန်အိတ်ခိုင်းပါတယ်ပြီးတော့ည12နာရီထိုးတဲ့အချိန်မှာတခါထပ်ဝင်လာပြန်ပြီးတော့တန်းစီတန်းစီတန်းစီကိုကျွန်တော်တို့အားလုံးနှိုးကြပါထုံးစားတိုင်းပဲအကျဉ်းသားနဲ့အောင်ပြောင်းနေတယ်ဆိုပြီးတော့ကျွန်တော်တို့နှိုးပြီးတော့တန်းစီခိုင်းပြီးတော့ပြန်အိတ်ခိုင်းလိုက်ပါတယ်မနေ့3နာရီမှာတခါထပြီးတော့ကျွန်တော်တို့တန်းစီခိုင်းပြီးတော့တခါထပ်နှိုးပါတယ်3ချိန်3ခါကျွန်တော်တို့အကြောင်းပြပြီးတော့အကျဉ်းသားပြောက်တယ်ဆိုတဲ့အကြောင်းပြပြနေနှိုးပြီးတော့တန်းစီခိုင်းပြီးတော့ပြန်လဲအိတ်ခမ်းလဲဒီချိန်မှာ3နိုင်နောက်ပိုင်းမှာလူတွေကတစ်တုံးနေလို့တုံတုံးချပြီးတော့အိမ်မောကျသွားပါတယ်အဲ့လိုအိမ်မောကျသွားတဲ့အချိန်မှာကိုတင်မောင်ဦးကိုသူတို့ကဟေးဝဲစွာမနေ့4နိုင်လောက်သရေဘောကြောင်စွာနဲ့ကြိုးပေးလိုက်တာဖြစ်တယ
်စလိုက်တင်မောင်ဦးရဲ့ငယ်တငယ်ချင်းဖြစ်သူမြန်မာနိုင်ငံရှေ့နေမြောက်ကောင်စီရဲ့ထွေထွေတွင်ရေးမှူးဦးအောင်ထူးကစလိုက်တင်မောင်ဦးအကြောင်းရေးသားထားတဲ့လေးလျော့နေခဲ့သောအရှတ်တက်ရဲ့သူရဲကောင်းဆိုတဲ့စာအုပ်ကိုဒီခန်းသားမှာဖြန့်ဝေခဲ့ပါတယ်။ဒီစာအုပ်ကိုရေးသားပြုစုရတဲ့အကြောင်းဥအောင်ထူးကိုဆက်သွယ်မေးမြန်းကြည့်ပါတယ်
။ဘူနေဝင်းစစ်ကဆိုရှယ်လင်းမြန်နဲ့ပုံဆောင်တယ်။အခုဘူဇန်းချီခေရောက်တော့ဒီလိုစီမံနဲ့ပုံဆောင်တယ်။2008ဖွဲ့စည်းပုံဆွဲတယ်။2010ယူရောပွဲကျင်းပတယ်။အခုလွတ်တော်ကြီးပေါ်နေပြီ။ဆိုတော့အတူတူပဲနေထားနေရ။စစ်အာဏာရှင်စနစ်ကိုလူလူတိုက်ပွဲနဲ့အနိုင်တိုက်ပြီးတော့မှခေတ်ကိုပြောင်းလို့သွားမယ်ဆိုရယ်ဥတမောင်ဦးရဲ့ဒီ theory နဲ့လက်တွေ့ဟာခဏိအာရပ်နိုင်ငံတွေမှာကြည့်မယ်ဆိုရင်တော်များမှန်လာနေပြီ။တော့ဘောင်ဂျီမန်ကြတော့ဒီလိုအပြန်မိန်သွားတယ်။ဥတမောင်ဦးရဲ့အထုပတိနဲ့ရတ္တိကျနိုင်ငံစံသားကျညှက်သားမှုတွေကိုခဏိချိန်မှာပေါ်ထုတ်ခြင်းအပြင်နိုင်ငံဒီမိုစီပြောင်းလဲတွက်ကူတဲ့အကျိုးရှိနိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်တဲ့အတွက်ဥလို့တင်ပြရတာဖြစ်ပါတယ
်။ကနေဒါနိုင်ငံဗန်ကူးဗားမြို့မှာကျင်းပတဲ့ကျောင်းသားကောင်းဆောင် slide ကိုတင်မအောင်35နှစ်ပြည့်အောက်မေဝယ်ခန်းသားကို NLD ခေါင်းဆောင်တွေဖြစ်ကြတဲ့ဦးတင်ဦးဦးဝင်းတင် CRPP အတွင်းမှဦးရဲတောင်နဲ့ဇုံမီမျိုးသားကွန်ဂရက်ဥက္ကဋ္ဌဦးပုတင်ရှင်းထန်တို့ကလည်းအမှတ်တရဂုဏ်ပြုစကားတွေကိုပေးပို့ခဲ့ပါတယ်ရှင်